မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုကမ္ဘောဒီးယားမှာဒီလာတဲ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်။တကယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကဲကတ်တချို့ကလည်းသုံးသပ်ကြပါတယ်။ဒါပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။အာဆီယံကချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပို့ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝင်းနာမောင်နှင်ကိုဖေဖော်ဝါရီ16-19ဖနွမ်းပင်မှာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုတရောက်ခွင့်မပြုတော့ဘို့အလဲကြဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဆုံးဖြတ်လိုက်ကြောင်းကမ္ဘောဒီးယားနိုင်ငံသားဤဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုဗုဒ္ဓဦးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံသားဤဝန်ကြီးများအစည်းအဝေးပွဲကိုဥဝနမောင်တွင်တရောက်ခွင့်ရတော့မှာမဟုတ်ပေမဲ့စည်းဝေးပွဲမှာဒီအတိုင်းခုံလွတ်ကြည်ထားတာမျိုးထက်နိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တယောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါတယ်။ဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူး။အာဆီယံအစည်းအဝေးပွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်း Cambodian Institute for Cooperation and Peace အဖွဲ့ကသူတည်သည်ဘန်ဘူနာကသုံးသပ်ပါတယ
်။ဝိုင်ကမ်ကျေထွေးနေဒေါ်စာခလူန်တီမွေးတန်ခါခလူန်ပါစံကြီးကျင်ကြံချက်တော့ကြောင့်အကျဉ်း
မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ဖို့ဖိတ်ကြားလိုက်နေဆိုရင်ဒီစည်းအဝေးကြီးပြတ်သွားနိုင်ပါတယ်။ဒါကြောင့်ဥက္ကဋ္ဌမောင်လင်းကိုမဖိတ်ဖို့ကမ္ဘောဒီးယားအဆုံးသတ်တယ်လို့ကျွန်တော်ထင်ပါတယ်။မြန်မာနဲ့ကမ္ဘောဒီးယားတနိုင်ငံများမှာတောင်းမွန်တဲ့ဆက်ဆံရေးအပြန်အလှန်ယုံကြည်မှုရရှိအောင်လုပ်ဖို့တဲ့အခြားအာဆီယံနိုင်ငံတွေနဲ့ကမ္ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်တွက်ရတဲ့အတွက်အစည်းအဝေးမဖိတ်ဖို့ဆုံးဖြတ်ချက်ကိုချခဲ့ဟန်တူပါတယ်။
2021 AB အင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ဘူယုံမူကြီးမင်းအွန်လိုင်းတတိပေးခဲ့ပေမဲ့လက်တွေ့မှာအကောင့်ထဲပုံမှုအလွန်အားနေတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစိတ်ပျက်စေခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါကြောင့်လဲကမ္ဘောဒီးယားမှာလုပ်မဲ့နိုင်ငံသားရေးဝန်ကြီးစီဝေးပွဲမှာမြန်မာမပါသင့်ဘူးလို့အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေကကြဲကြဲလောင်လောင်ထုတ်ပြောခဲ့ကြတာပါ။အာဆီယံအဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုဆိုလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံနိုင်ငံရေးဌာနအကြီးအကဲဂျိုနာသန်ထာလီကအခုလိုတိုက်တွန်းပါတယ
် So again we support the ASEAN 5-point consensus and urge Cambodia's ASEAN chair to continue to press for implementation
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်ဒီ၅ချက်ကိုစစ်ကောင်စီကအကောင့်ထဲပေါ်လာအောင်အလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ်အာဆီယံရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင်စူးစမ်းဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါတကယ်တော့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုဇန်နဝါရီ16-19မှာကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုနဲ့ဒီပဋိပက္ခမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းလှုပ်ဆောင်ကြဖို့ကိုလည်းအာဆီယံအဖွဲ့ကြီးကဖေဖော်ဝါရီ2ရက်ဗုဒ္ဓဦးနေ့ကထပ်မံတိုက်တွန်းကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ